ချောင်းစဖောင်းဆယ်လို့ခေါ်တဲ့လောင်နိုင်ငံအတွင်းအစ်စ်တီဆောက်မဲ့ဆယ်ကိုဆန်းကန်ထားခြင်းထားဒါမှမဟုတ်ရင်လဲလုံးဝရပ်တန့်ပြည့်ရေးလာဟုအစိုးရကိုနိုင်ငံရေးအရာဖိအားပေးဖို့မဲခေါင်မြေဝမ်းအောက်ပိုင်းမိတ်ဆွေနိုင်ငံများအဖွဲ့စတင်ဖွဲ့စည်းခဲ့တဲ့2009ခုနှစ်နောက်ပိုင်းမှာပထမဆုံးအကြိမ်တွေ့ဆုံခဲ့ကြတာဖြစ်ပြီးဒီတွေ့ဆုံပွဲကိုဒေသရင်းနိုင်ငံတွေကကိုယ်စားလှယ်တွေနဲ့တက်ရောက်ခဲ့ကြတာပါအမေရိကန်ဒေါ်လာတန်း600လောက်အကုန်ကျခံပြီးလာဟုနိုင်ငံတောင်ပိုင်းစစ်စဖုန်တောင်ဒေသဖုန်းရေတကောမှာတိဆောက်မဲ့အဲ့ဒီဆက်ဟာကမ္ဘောဒီးယားနိုင်ငံနယ်စပ်နဲ့2ကီလိုမီတာလောက်သာဝေးပါတယ်ဒီဆယ်ကြီးတိဆောက်လိုက်တဲ့အတွက်ဒေတာတွေမှာစီးပွားရေးအရာဖွံ့ဖြိုးတိုးတက်မှုတွေရှိလာနိုင်မှာဖြစ်ပေမဲ့အရှိတောင်အရှတိုက်အတွင်းနေထိုင်နေကြတဲ့တန်ပေါင်းများစွာသောပြည်သူတွေအသက်ရှင်နေထိုင်ရေးအတွက်အရေးပါတဲ့တက်ရှိသတ္တဝါတွေတော်ရန်တိရစ္ဆာန်တွေသစ်ပင်မျိုးစိတ်တွေထိခိုက်ပျက်စီးစေမယ်ဆိုပြီးတဘာဝပတ်ဝန်းကျင်ထင်းထင်းဆောက်ရှောက်ရေးသမားတွေကစိုးရိမ်ပူပန်နေကြတာဖြစ်ပါတယ်။ဒါဟာမဲခေါင်မြဝန်းဒေတာအောက်ဖက်ပိုင်းလာဝနိုင်ငံအတွင်းမှာဒုတိယမြောက်ဆယ်ကိုတိဆောက်ဖို့စူးစမ်းကြတာလည်းဖြစ်ပါတယ်။အမေရိကန်ဒေါ်လာ3.8 ဘီလီယံအကုန်ချခံတိဆောက်မဲ့ဆာယာဘူရီပထမဆယ်ဟာလည်းတဘာဝပတ်ဝန်းကျင်ပေါ်အကျိုးသက်ရောက်မှုတွေဖြစ်ပေါ်စေနိုင်တယ်ဆိုပြီးအခြေတည်ငင်းခုန်ခဲ့ကြရတဲ့ဆယ်ဖြစ်ခဲ့ပါတယ်။လာဟုအစိုးရကတော့အခုဆောက်မဲ့ဒေါန်ဆဟောင်းဆယ်အတွက်လိုအပ်တဲ့ဒေတာရင်းအကြံဉာဏ်ရယူမှုတွေလုပ်ဆောင်နိုင်ဖို့6လအချိန်ပေးဖို့သဘောတူထားပါတယ်။ဒီလိုသဘောတူခဲ့တာဟာဇန်နဝါရီလကုန်ပိုင်းလောက်ကဖြစ်ပါတယ်။ဒါပေမဲ့ဆယ်မဆောက်ခင်လေ့လာမှုတွေအများအပြားလုတ်တင်သေးတယ်ဆိုပြီးဆိုရင်ပူပန်စိတ်နဲ့ဝေဖန်ထောက်ပြနေကြတာတွေကိုဂရုမစိုက်ပဲဆယ်ကိုမကြခင်မှာစောက်တော့မယ်လို့လာဟုအစိုးရအရာရှိတွေကအခုလေးသံပြစ်လာနေပြီဖြစ်ပါတယ်။ဩစတြေးလျ၊နယူးဇီလန်၊ EU ၊ဥရောပသမဂ္ဂ၊ဂျပန်၊တောင်ကိုရီးယား၊အာရှဖွံ့ဖြိုးရေးဘဏ်၊ကမ္ဘာ့ဘဏ်နဲ့အမေရိကန်ပြည်ထောင်စုကကိုယ်စားလှယ်တွေပါဝင်တဲ့မဲခေါင်မြေဝမ်းအောက်ပိုင်းဒေသမိတ်ဆွေနိုင်ငံများအဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ပြီးလာဟုနိုင်ငံတောင်ပိုင်းဖက်ဆေမှာပြုလုပ်ခဲ့တဲ့စီဝေးဘွဲကတော့ဒီအရင်အမြင့်လောင်စာဆွမ်းအင်လိုအပ်ချက်အစားအသောက်လုံခြုံရေးစတဲ့အချက်တွေကိုအဓိကထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်ကဥဆောင်ပြုလုပ်ခဲ့တဲ့ဒီစီဝေးဘွဲကဒေါန်ဆာဟောင်းဆယ်ဆောက်ဖို့လာအိုအစိုးရအနေနဲ့ပြန်စင်စားသုံးသပ်ဖို့အတိပေးတိုက်တွန်းတဲ့စီဝေးဘွဲဖြစ်တယ်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် Carl Thea ကပြောပါတယ်
So I think it's the friends of the Mekong and organized systematically because the Don Sahong is not as expensive as the Siaburi dam. It's small beer.
Don Sahong say, "Ti nga Siaburi say law, a kong cha ma myaw so lo law su yo ni ne se saung mae season ko phet pit lai mae so yin le phet lo ya da jaw Mekong mi mae se mya phwa ga di siwu ba ko lout da lo bae chin lo tin ma de.
Nga phan lou ngan ne nyi ye sin sin mu apo so jo pe nai ne atwe Cambodia ne Vietnam nai ngan lo ga le ဒီဆယ်ဆောင်မဲ့ကိစ္စကိုပြန်သုံးသပ်ပေးဖို့အပြင်းထန်စီရင်နေကြတယ်လို့ခါတေယာကပြောပါတယ်။ဒေသခံလူထုနဲ့တဘာဝပတ်ဝန်းကျင်ပေါ်ရေရိုရေရှည်အကျိုးသက်ရောက်မှုတွေရှိနေတာကြောင့်ဆယ်တွေကိုမဖြစ်မနေစောင့်ကြရမယ်ဆိုရင်လေစိုးကျိုးဖြစ်ထွန်းစေမှုနည်းနိုင်နေများနည်းနိုင်တဲ့နီလန်းကိုရွေးချယ်တိစောက်တာမျိုးကိုပညာရှင်တွေကအကြံပေးလို့ရှိပါတယ်။နောက်ဆက်တွဲစိုးကျိုးဖြစ်ပေါ်စေတဲ့ဆယ်တွေကဘယ်လိုဆယ်တွေလဲဘယ်လိုဆယ်မျိုးစောင့်ရင်တင့်တော်တယ်လဲဆိုတော့ဆယ်တွေရဲ့ကွာခြားချက်ကိုတော့ EIA Environmental Impact Assessment အဖွဲ့မှလက်ရှိတာဝန်ထမ်းဆောင်နေသူလည်းဖြစ်မူပင်တက္ကသိုလ်ရုခဗေဒဌာနကအငင်းစားပါမောက်ခဟောင်းလည်းဖြစ်တဲ့ဥညုံမောင်ကအခုလိုရှင်းပြပါတယ
်ဒီမှာတော့အထူးသဖြင့်ပေါ့နော်ကျွန်တော်တို့အခုဒီကမ္ဘာပန်းတို့ရဲ့ပြောဆိုချက်အရာပေါ့နော်အခု storage တိုက်ခေါ်တာပေါ့နော်ကျွန်တော်တို့အဲ dam ဆောက်ပြီးတော့ရေတိုးလောင်းပြီးတော့မှာအဲ့ဒီရေအားကိုတုံးပြီးတော့ပြည့်စစ်ထုတ်ပါအောင်အဲ့ဒါကိုကျွန်တော်တို့ခေါ်တာ storage tank လို့ခေါ်ပါတယ်အဲ့ဒီလို storage tank ကဖြည့်ခိုင်းမှုများတဲ့အတွက်အဲ့လိုမလုပ်ခိုင်းတဲ့ပုံကျွန်တော်တို့ဒီ run off tank ဆိုတာခေါ်တာရှိပါတယ်သူကဘာလို့ဆိုလို့ရှိရင်ဒီမြစ်ကနေပြီးတော့ရေကိုဟိုရေလွှဲမြောင်းနဲ့လွှဲယူပြီးတော့အဲ percentage of the charge 20% to 10% ကိုလွှဲယူတာရှိပါတယ်လွှဲယူပြီးတော့မှကျွန်တော်တို့ topographic ဟိုဘောနော် gradient ခေါ်တော့ကျွန်တော်တို့အနည်းအမြင့်ပေါ်မှာယူပြီးတော့ topographic gradient ကိုတုံးပြီးတော့ကျွန်တော်တို့အဲ့ဒီရေကိုအောက်ကိုပိုက်နဲ့ထိုးချပြီးတော့မှဆက်ကိုလဲတာပေါ့အဲ့ဒါကိုကျွန်တော်တို့ run off tide ကိုခေါ်ပါတယ်အဲ့ကြောင့်ကျွန်တော်တို့ဒီမှာတော့ဟိုကျွန်တော်တို့တိုက်တွန်းနေတာပေါ့ဒီရလူတွေတိုက်တွန်းနေတာတော့ဒီအရာတွေတို့တန်နေလို့မှာလို့ကျွန်တော်တို့ storage tide ကိုမတုံးနိုင်ဘူး run off tide ကိုတုံးပါလို့ဆိုတော့တိုက်တွန်းနေတာရှိပါတယ်ဒီရလူတွေကတော့ပေါ့နော
်ဟုတ်ကဲ့
အဲ့ဒီဟိုမှာလည်းအဲ့လိုဆိုလို့ရှိရင်တော့ပို့ပြီးတော့ကောင်းပါလိမ့်မယ်ကျွန်တော်တို့ဥပမာဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာပထမဆုံးရေအားလျှက်ဖြစ်လုပ်ခဲ့တဲ့ကျွန်တော်ဘလူးချောင်းအဲကျွန်တော်လော်ဘီတာပေါ့နော
်ဟုတ်ကဲ့
အဲ့ဒီဘလူးချောင်းမှာဆိုလို့ရှိရင်ဘလူးချောင်းရဲ့ရေအားလျှက်ဖြစ်ထုတ်လုပ်တဲ့ပုံစံကအဲ run off tide ဆိုတဲ့တိုင်းမဟုတ်ဘူး ဂျပန်ပထမအောင်လုပ်တာရန်တော့တိုက်အဲ့လိုတိုက်ကပေါင်းကျင်ထိခိုက်မှုလည်းတက်ပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီတခြားထိခိုက်မှုဆိုရေးစီကြောင်းကိုထိခိုက်မှုလည်းဒီမှာမြဲပါတယ်ဟုတ်လားဒါကြောင့်ဒီမှာတော့အဲ့ဒါတိုက်တွန်းနေကြတာရှိတာကျွန်တော်မဲကောင်တော့မဲကောင်ကတော့စတိုရိတ်တိုက်တွေကိုလုပ်ထားတာရှိတာပေါ့နောက်ကျတော့နောက်လုပ်နေတာဆိုကျွန်တော်လည်းကျွန်တော်ဒီ information ကျွန်တော်မရှိပါဘူးဒီပေါ်မှာကျွန်တော်တို့အယူဆကွဲကြတာတော့ရှိပါတယ်သို့တော်လည်းပေါင်းချင်ထိခိုက်မှုလဲတယ်ဆိုတော့ဒါကမဟိုဒေမားအဖွဲ့ဆိုတာရှိပါတယ်ဒီအဲ့ဒီအဖွဲ့ကလည်းဒါကိုလက်ခံတာဖြစ်တယ
်ဟုတ်ကဲ့ဒီဟိုဟောလားဆရာဒီ run of type ကိုလားဆရာ
run of type ကို
အော်ဟုတ်ကဲ့ဆိုတော့ဆရာကြီးဒါဆိုလို့ရှိရင်တခြားဒီမြစ်တွေပေါ်မှာပါဗျာစောစောပြောတဲ့တန်လွင်တို့ဘာတို့အပေါ်မှာရောစောင့်နေတဲ့ဆယ်တွေကဒီဟာတွေကဘလို့ပုံစံနေလဲဆရာဗမာပြည်မှာကောအဲ့ဒီစောစောကဒီဘလူးချောင်းလို run of type ကဘယ်နှခုလောက်များရှိပါလဲ
ကျွန်တော်တို့ခုလောလောဆယ်တော့အဲ့ဒီခုလုံနေတဲ့ဟာတွေကျွန်တော်လုံမယ်လို့တန်လွင်တို့အရာတွေတို့လုံမယ်လို့သူတို့ယာထားတဲ့ခုတော့မလုံသေးဘူးပေါ့နော်လုံမယ်လို့ယာထားတဲ့ဟာစတိုရီတိုက်ပြပါ run of type မဟုတ်ဘူးအဲ့ဒါကြောင့်မို့ကျွန်တော်တို့ကတော့ run of type ကိုလုံပါလို့တိုက်တွန်းတာ
ဆိုတော့ဒီအခုကျွန်တော်တို့နောက်ပိုင်းမှာဖြစ်လာတဲ့ဒီမြစ်ဆုံဆယ်ဆိုတာကရောဆရာအဲ့ဒါကလည်းဘလိုပုံစံမျိုးလဲဆရာ
အဲ့ဒါကလည်း story type ပဲဆရာ story type ကြတော့ဟို flat area လည်းများပြီးထိခိုက်မှုကတိတ်များပါတယ်ပြီးတော့အဲ့ဒီဟွာပေါ့နော်ကျွန်တော်တို့ dam ရဲ့အမြင့်ပေါ်မှာပူတည်ပြီးတော့အဲ့ဒီပြိုးကျနိုင်တယ်ပေါ့အရင်တွေဘာကြောင့်ပြိုးကျနိုင်တယ်အန်တွေကလည်းတိတ်ကြီးအဲ့ဒီဟို run off type ကြတော့ဒါကြီးမရှိပါဘူးအဲ့လို bricks နဲ့နေတယ်ပေါ့နော်
လာဝနိုင်ငံအတွင်းကမဲခေါင်မြစ်ပေါ်မှာဒီဆယ်ကိုဆောက်လာခြင်းအပြင်ပင်မမြစ်ရေစီးဆင်းမှုပိတ်သွားမှာဖြစ်တဲ့အတွက်6တွေ့ရာဒီမှာငါးတွေရှေ့ပြောင်းနေထိုင်မှုကိုအဟန့်တားဖြစ်စေမှာဖြစ်သလိုရှားပါတိတ်ဆန်ဆင်းမှာပါနေတဲ့အရာဝတီမြစ်ထဲကလပိုင်တွေကိုပါချင်းချောက်မှုတွေပြုလာနိုင်တယ်လို့သိပ္ပံပညာရှင်တွေကထောက်ပြပြောဆိုနေကြတာပါလာအိုနိုင်ငံရင်ဆိုင်နေရတဲ့လျှက်စစ်တာအားလိုအပ်မှုအတွေ့ဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲရေရှည်ဖြည့်ဆည်းပေးနိုင်မဲ့ရေအားလျှက်စစ်ဆဲကိုဘယ်လိုတည်ဆောက်ရင်ကောင်းမလဲဆိုတဲ့ဆွေးနွေးမှုအသစ်တွေကိုစတင်ပြုလုပ်နေပြီလို့မဲခေါင်မြေအောက်ပိုင်းဒေသမိတ်ဆွေနိုင်ငံများအဖွဲ့ကပြောပါတယ်ခင်ဗျာ